မြန်မာနိုင်ငံမှာကြားပြတ်ရွေးကောက်ပွဲတွေကျင်းပပြီးတဲ့နောက်ပိုင်းအရင်ကမြန်မာဒီမိုကရေစီခေါင်းဆောင်ဆိုတဲ့သင်္ကေတတစ်ခုကနေအခုအခါမှာလွှတ်တော်ထဲဝင်ပြီးနိုင်ငံရေးသမားတစ်ယောက်ဖြစ်လာတော့မယ့်ဒေါန်ဆန်းစုကြည်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကကြိုဆိုဂုဏ်ပြုအားပေးလိုက်ပါတယ်။တနင်္လာနေ့ဧပြီလ9ရက်နေ့ကဝါရှင်တန်ဒီစီအမေရိကန်ရုပ်ရှင်အသင်းမှကျင်းပခဲ့တဲ့ဒလီဒီရုပ်ရှင်ပြပွဲကိုတက်ရောက်ရင်းနဲ့ဝန်ကြီးကလင်တန်ကအခုလိုအားပေးစကားပြောခဲ့တာပါ။အပြည့်စုံကိုမနန္ဒာချမ်းကဆက်ပြောပြမှာပါရှင်
။ဟုတ်ပါတယ်။မနေ့ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကြောင်းရိုက်ကူးထားတဲ့ဒလီဒီရုပ်ရှင်ပြပွဲကိုအမေရိကန်ရုပ်ရှင်သင်း MPAA မှာကျင်းပခဲ့တာပါ။ဒီပွဲကိုဒါရိုက်တာလုခ်ဘန်ဆန်နဲ့မင်းသမီးမီရှဲယိုတို့အပြင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်နဲ့အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒရေးရာညှိနှိုင်းရေးမှူးဒါရက်မစ်ချယ်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီရုပ်ရှင်ပြပွဲကိုတက်ရောက်လာတဲ့ဝန်ကြီးကလင်တန်ကတော့56နှစ်တာကာလအတွင်းပထမဦးဆုံးအကြိမ်အမေရိကန်နိုင်ငံခြားရေးဝန်ကြီးတဦးအနေနဲ့မြန်မာနိုင်ငံကိုသွားရောက်တဲ့ခီးစဉ်အတွင်းမှာနိုဘယ်ညဏ်ရဲ့ဆုရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကြောင့်ရိုက်ကူးထားတဲ့ဒလေးရီဆက်ကောက်ကိုသူကြည့်ပစ်ခဲ့တဲ့အကြောင်းအခုလိုဒီရုပ်ရှင်ပြပွဲကျင်းပတဲ့အတွက်ပြည်သူတွေဒီမိုကရေစီရရှိအောင်ရုန်းကန်ကြိုးစားခဲ့တဲ့ဒီလိုထူးခြားတဲ့အမျိုးသမီးတစ်ယောက်ကိုဂုဏ်ပြုဖို့အခွင့်အလမ်းတရက်ပဲလို့လဲဆိုခဲ့ပါတယ
် Suchi's story that you will see tonight is one that is so moving when you look at what she gave up
ဒေါ်ဆန်းစုကြည်ကျောင်းဒီနေ့ညကြည့်ရှုရမယ့်ရုပ်ရှင်ကတော့တိတ်ကိုစိတ်လှုပ်ရှားစရာရင်းနှင်းစရာပါသူ့နိုင်ငံလွမြောက်ရေးနဲ့ဒီမိုကရေစီရရှိရေးမျှော်လင့်ခြင်းနဲ့သူရဲ့ဆုံးလွတ်နှစ်နက်ခတ်မှုခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်မှုတွေအကြောင်းရိုက်ကူးထားတာဖြစ်ပါတယ်
။နှစ်ပေါင်း20ကျော်ကာလအတွင်းမှာပထမဦးဆုံးအကြိမ်ကြားပြတ်ရွေးကောက်ပွဲအောင်နိုင်ပြီးတော့လွှတ်တော်တက်ရောက်မယ်ဒေါအောင်ဆန်းစုကြည်နဲ့မကြသေးခင်ကလည်းတယ်လီဖုန်းပြောကြားခဲ့တာနဲ့ပတ်သက်ပြီးဒီခဏမှာဝန်ကြီးကလင်တန်က
Now just a few days ago we joined the world in celebrating her election did tell her in one of our recent telephone conversations she was moving
လွန်ခဲ့တဲ့ရက်နေ့ငယ်ကပဲဒေါအောင်ဆန်းစုကြည်ရွေးကောက်ခံခဲ့ရတာကိုကျမတို့ကြိုဆိုခဲ့ကြတာလေးဖြစ်ပါတယ်။မကြာသေးမီကတယ်လီဖုန်းနဲ့ကျမစကားပြောခဲ့စဉ်ကသူ့ကိုကျမပြောခဲ့ပါတယ်။သူကခုဆိုနာမည်ကြီးတဲ့ပုဂ္ဂိုလ်တဦးကနေပြီးတော့နိုင်ငံရေးသမားတဦးဖြစ်လာပြီဆိုတဲ့အချက်ကိုကျမသူ့ကိုထောက်ပြခဲ့ပါတယ်။ကျမလည်းဒီလိုလမ်းမျိုးရှောက်လှမ်းခဲ့ရတာမို့ဒါဟာမလွယ်ဘူးဆိုတာကျမသိပါတယ်။ခုလေလွှတ်တော်ကသူသွားရတော့မှဖြစ်ပါတယ်။အဲ့ဒီမှာအပေးယူတွေလုပ်ရတော့မယ်ဒါပေမဲ့လို့လေဒါဟာတကယ်တော့ဒီမိုကရေစီဖော်ဆောင်မှုပါပဲ
ဒါပြင်ဝန်ကြီးကလင်တန်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသမ္မတဦးသိန်းစိန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးအမေရိကန်ကစောင့်ကြည့်နေတဲ့အကြောင်းနဲ့အမေရိကန်အစိုးရရဲ့ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့လေတဆင့်ချင်းရှော့ပေါက်ပေးသွားမှာဖြစ်တဲ့အကြောင်းတွေကိုပြောကြားခဲ့တယ်လို့ဒီရုပ်ရှင်ပြပွဲမှာဝန်ကြီးကလင်တန်ကအခုလိုဆက်ပြောခဲ့ပါတယ
် We have told the government there that we will match action for action as they take steps and last week I outlined a number of the action steps the United States
ဒီမှာဆူရကိုကျမတို့ပြောခဲ့ပြီးပါပြီခြေလှမ်းတစ်ခုချင်းစီပေါ်တုံ့ပြန်သွားမယ်ဆိုတဲ့အချက်ပါပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ပြည်ထောင်စုကယူခဲ့တဲ့ခြေလှမ်းတွေကိုကျမကြီးညာခဲ့ပါတယ်အမေရိကန်တမကြီးကူခန့်အပ်မှုကနေစUSAID လုပ်ငန်းတွေပြန်လည်လှုပ်ဆောင်ဖို့အများကျိုးဆောင်ဖို့အတွက်သတိပုဂ္ဂလအဖွဲ့အစည်းတွေကိုမြန်မာပြည်တွင်းလှုပ်ဆောင်ခွင့်ပြုဖို့အမေရိကန်ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေတင်ပို့မှုအပေါ်ပိတ်ပင်မှုရင်းနှီးမြှုပ်နှံမှုနဲ့ခရီးသွားလွှာခွင့်တွေအပေါ်ကန့်သတ်ချက်တွေကိုရှော့ချပေးဖို့တို့ပါဝင်ပါတယ်။ဒါဟာကျမတို့တည်တည်ချာချာစဉ်းစားပြီးနှလုံးသားတွေကမျှော်လင့်ချက်ထားပြီးလုပ်ခဲ့တာပါ
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဖြစ်လာလိမ့်မယ်လို့အများကထင်ကြေးပေးခန့်နေရတဲ့အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဒါရက်မစ်ချယ်ကတော့ပြီးခဲ့တဲ့နှစ်စက်တင်ဘာကစပြီးသူ့ကိုတာဝန်ပေးအပ်ခဲ့ကမြန်မာနိုင်ငံမှာအပြောင်းလဲတွေကိုမြင်တွေ့လာရပြီးမယ်လှုပ်ဆောင်စရာတွေအများကြီးကြံနေသေးတယ်လို့အခုလိုဆိုခဲ့ပါတယ
် We've seen almost every day every week change occurring inside the country in various ways some things have not changed we have to recognize there's stilltremendous human rights abuses going on some atrocities going on
ကျွန်တော်တို့အနေနဲ့နေစဉ်အပတ်စဉ်ဆိုသလိုပဲအပြောင်းအလဲတွေမြန်မာနိုင်ငံမှာဖြစ်လာနေတာကိုတွေ့နေကြရပါတယ်မပြောင်းလဲတဲ့အချက်တချို့ကိုလည်းတွေ့ကြရပါတယ်လူအခွင့်အရေးချိုးဖောက်မှုတွေရက်ဆက်တဲ့လုပ်ရက်တွေကိုတိုင်းရင်းသားဒေသတွေမှာတွေ့နေရပါတယ်ဒါပေမဲ့အခုဆိုရင်ဒေါ်ဆန်းစုကြည်ဟာလွတ်တော်အမတ်အဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပါပြီဒါဟာလွန်ခဲ့တဲ့6လကဒီလိုဖြစ်လိမ့်မယ်လို့ဘသူကမှစိတ်ကူးတဲ့ထဲနိုင်မှာမဟုတ်ခဲ့ပါဘူး
။ဒါပြင်ဝန်ကြီးကလင်တန်ကဒီရုပ်ရှင်ဖြစ်မြောက်အောင်ခက်ခဲတွေကြားကနေရိုက်ကူးခဲ့တဲ့ပြင်သစ်ဒါရိုက်တာလုခ်ဘန်ဆန်ကိုလည်းကျေးဇူးတင်စကားပြောဆိုခဲ့ပါဗါး။ ဒီဒလေးရီရုပ်ရှင်ဇာတ်ကားဟာဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးဘဝဆိုတာထဲသူ့ရဲ့ပုံကိုယ်ရေးဘဝအကြောင်းကိုဦးစားပေးထားပြီးတော့မင်းသမီးမီရှဲယိုကဒေါအောင်ဆန်းစုကြည်ရဲ့နေရာမှာတရုပ်ဆောင်ထားတာပါဒီရုပ်ရှင်ကိုကြည့်ခဲ့ကြသူတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့ဘဝကိုစာနာပြီးမျက်ရည်ဝဲခဲ့ရတယ်လို့ဆိုခဲ့ကြပါတယ်ရှင်